2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဖွဲ့မှသူ့ကိုထောင်ချောက်ဆင်မှုအတွက်အမေရိကန်တရားရေးဌာနကတရှိုးရီဆီလို့ထားခဲ့တယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကဆွဆွဲလိုက်ပါတယ်။ဒါပေမဲ့ဒီဆွဆွဲချက်ကမှန်ချင်မှမမဲလို့သူရဲ့ရှင်းတွေကပြောထားတာပါ။သမ္မတထရမ့်ကဒီလိုတရှိုးလုံးမှုမျိုးပဲတော့ငါမှမဖြစ်ခဲ့သလိုသူ့လက်ချမှာအကွက်ချကြံစီတာဖြစ်တယ်ဆိုပြီး Fox သတင်းတင်ဆက်သူ David S. Mann ရဲ့အပြောကိုကိုးကားပြီးတော့ Twitter စာမျက်နှာမှာရေးသားခဲ့တာပါ။ဒါပေမဲ့လည်းသမ္မတထရမ့်ရဲ့ရှင်းတွေ Rudy Giuliani ကသူ့ရောသမ္မတထရမ့်တို့ကပါဒီလိုတရှိုးလုံးမှုကိုအတိအကျသိမထားပေမဲ့လည်းဒီသဘောမျိုးပြောဆိုနေရတဲ့အချိန်အတော်ကြာကြာနေရတဲ့အကြောင်း CNN သတင်းဌာနကပြောဆိုခဲ့တာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ကြားဝင်နှောက်ယှက်မှုကိုစုံစမ်းနေတဲ့ FBI ရဲ့သတင်းရင်းမြစ်ကိုထုတ်ပေါ်ဖို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌလည်းဖြစ်သမ္မတထရမ့်ရဲ့အသွင်ကူးပြောင်းရေးအဖွဲ့ဝင် Republican Party ဝင်တဦးလည်းဖြစ်တဲ့ David Nunes ရဲ့တောင်းဆိုတဲ့အကြောင်းနိုင်ငံရေးလူမှုရေးနဲ့ယဉ်ကျေးမှုအကြောင်းအလေးပေးဖော်ပြတဲ့ The National Review သတင်းမဂ္ဂဇင်းကဒီလအစောပိုင်းမှာဖော်ပြထားခဲ့တာပါ။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီက Democrat အမတ် Mark Warner ကတော့သတင်းရင်းမြစ်တွေကိုကောက်ွယ်ရဖို့အလွန်အရေးကြီးတာကြောင့်ဒီလိုတောင်းဆိုမှုမျိုးကိုတောက်ကြနေမှာကန့်ကွက်ပြောဆိုခဲ့ပါတယ်။